ကိုဗစ်ကူးစက်မှုတွေကြောင့်ကတ်သတ်ပိတ်ဆို့မှုလော့ထောင်းလုပ်ထားတဲ့ချွန်ပူရီပြည်နယ်ဗန်ပုံမြို့နယ်တွေကထပ်သားဆက်ရုံမှာမြန်မာနဲ့ကမ္ဘောဒီးယားအလို့သမားတွေအလို့လောက်ကန်နေကြတာပါအခုလရှိရနေ့မှာတော့စက်ရုံကမပိတ်ပဲအလို့ဆက်ဆင်းနေရတာတွေအပါအဝင်စေကူတာမှုကောင်းမွန်စွာမရရှိလာကြောင်းအလို့သမားတထောင်ကျော်ဟာစက်ရုံတွေမှာဆန္ဒပြခဲ့ကြောင်းအေအေစီအလို့သမားကူညီရေးအဖွဲ့ကပြောရေး
တွေကိုစိတ်ကူးခွင့်မပေးစိတ်ကူးခွင့်ကောက်ကောက်မရတာတွေပေါ့နော်ပြီးတော့ဒီဟိုပိုးတွင်းလူနာတွေလည်းရောနှောထားတယ်ပြီးတော့အလုပ်တွေလည်းစင်ကိုင်းနေတယ်ဒါတွေကိုမကြည့်မနှက်ဖြစ်ရနေပြောဒီစိတ်ရုံရဲ့ရုံငန်းရှိမှာကျွန်တော်တို့ဖြူယုံပြီးတော့ဆန္ဒပြခဲ့ကြတာပါ
စေယုံလင်းကလုံကြုံရဲ့အဆောက်အအုံကအခြေအနေတွေကိုထိန်းချုပ်ဖို့ကြိုးစားခဲ့ပေမဲ့အလုသမားအုပ်စုကိုမထိန်းနိုင်ဖြစ်ပြီးမြန်မာလူသမားတွေဟာရုံးငန်းကိုဝင်ရောက်ခဲ့ပြီးတက်ဆိုင်ရာအာဏာပိုင်တွေနဲ့သာတွေ့ဆုံဝင်ပေးဖို့တီတောင်းဆိုခဲ့ကြပါတယ်။နောက်ပိုင်းမှာတော့ရဲတပ်ဖွဲ့နဲ့နယ်မြေအုပ်ချုပ်ရေးဖွဲ့တွေလာရောက်ဖြေရှင်းပေးခဲ့ကြရပြီးစေယုံကို၃ရက်ပိတ်ဖိခဲ့ရသလိုအလုသမားတွေရဲ့တောင်းဆိုချက်တချို့ကိုစေယုံဘက်ကလက်ရောပေးဖို့သဘောတူခဲ့ကြတယ်ဆိုပြီးထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်အခုရပိုင်းအတွင်းမှာပဲချွန်ဘူရီပြည်နယ်ပါဝင်ပိတ်ဆို့ကတ်တက်ခံရတဲ့29ပြည်နယ်အတွင်းမှာစစ်ရုံတချို့ကအလုပ်သမားတွေအစားအသောက်မလုံလောက်တာစေဝါကုသခွင့်တေချာမရတာကတ်တက်ပိတ်ဆို့ထားတဲ့အချိန်မှာလုံအားကထောက်ပံ့ကြေးတွေမရတာအလုံးမရှိတာကြောင့်အိမ်ငန်းတွေကနေနှင်ချခံရတာတွေအပါအဝင်စတဲ့တက်တနာတွေကြောင့်ကဲ့ရောကဖြစ်နေတဲ့ကာလအတွင်းမှာအလုပ်ရှင်တွေနဲ့အလုပ်သမားတွေကြားတင်းမာမှုတွေဖြစ်နေကြပါတယ်ထိုင်းနိုင်ငံမှာတော့ကိုဗစ်ပြည်သူလူနာ9,600,000ကျော်ရှိပြီးပြည်내29ခုကိုကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအရာကန့်သက်ပိတ်ဆို့ထားတာတွေတချို့နေရာတွေမှာညမထွက်ရအမိန့်တွေထုတ်ပြန်ထားပါတယ်နေ့စဉ်လဲတောင်းချီကူးစက်မှုတွေဖြစ်နေပြီးဩဂုတ်လ9ရက်နေ့တနေ့ထဲမှာပဲကူးစက်သူ 19,600 ကျော်ရှိနေပါတယ်သေဆုံးသူစုစုပေါင်းကတော့ 6,353 ဦးရှိတယ်လို့နေ့စဉ်လဲလူဦးရေ100ကျော်သေဆုံးနေပါတယ်ရှင်